Voice of America in Burmese.
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်မတ်လ31ရက်တနင်္ဂနွေနေ့ညနေ 6:00 ခွဲကနေ 9:00 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 18 19နဲ့ 25 တို့ကနေနားဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါရှင်ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ
်ကျွန်တော်တာညိုပါဒီစပိန်နိုင်ငံမက်ဒရစ်မှာရှိတဲ့သူတို့တိုင်ဝင်စစ်ခံရတဲ့ပေါ်ဆုံးလက်စစ်ဆေးဘူးမြောက်ကိုရီးယားကတောင်းဆိုနေပါတယ်တောင်ကိုရီးယားမှာတော့ဒေသဆိုင်ရာယူကောက်ပွဲတွေကျင်းပပြီးတော့လက်ရှိအစိုးရအပေါ်လူထောက်ခံမှုကိုစမ်းသပ်နေပါတယ်နောက်အမေရိကန်အစိုးရအနေနဲ့ဂွန်တမာလာဟွန်ဒူရက်စ်အယ်ဆယ်ဗေဒါနိုင်ငံတွေကိုပြည်နေတဲ့ထောက်ပံ့တွေရပ်ဖို့အတွက်စဉ်းစားနေပြီဖြစ်ပါတယ်စရတဲ့ထိတဲရောက်နိုင်ငံတကာသတင်းတွေကိုကိုယ်နိုင်တဲ့သူကြီးညာပေးသွားဖို့ရှိပါတယ်မခွန်ညူရီ
ကောင်းပါပြီရှင်နိုင်ငံတကာသတင်းတွေပြီးနားဆင်ရမှာကတော့ဒီကနေ့ရန်ကုန်မြို့မှာကျင်းပခဲ့တဲ့စီပင်သားရာရွေးကောက်ပွဲမှာလူထုရဲ့ပါဝင်မဲပေးမှုအခြေအနေဘယ်လိုရှိပါသလဲ
စီပင်သားမှာထားပါမယ်ခွေတွေကိုရွေးချယ်တဲ့ဟာတော့ဘာလို့ကျွန်တော်ကကိုယ်ပါလေတောင်းရှိရမလို့ကိုယ်လည်းရွေးချယ်တဲ့ကြောင့်လို့ဒီအောင်ကြားရရကျွန်တော်
စီပင်သားရာရွေးကောက်ပွဲကိုတွားရောက်မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းနဲ့အတူရှင်ပြိုင်ခဲ့တဲ့ကိုယ်စားလှယ်လောင်းသူတို့ရဲ့အတွေ့အကြုံတွေဆက်သွယ်မေးမြန်းထားတာနားဆင်နိုင်ပါတယ်နိုင်ငံတကာသတင်းလွှာမှာတော့မြမအမှုပညာရှင်တဦးပါဝင်တဲ့ဟောင်ကောင်မှာကျင်းပနေတဲ့ခုနှစ်ကြိမ်မြောက်ဘက်ဆောအမှုပညာမော်ဒန်အမှုပညာရွေးကောက်အမှုပညာပွဲတခါအာဖဂန်ယဉ်ကျေးမှုမှာတေဂီတာဟာရာစုနှစ်တွင်နဲ့ချီပြီးနေရာရခဲ့ပေမဲ့အခုချိန်မှာဂီတမြန်မျိုးသူတွေကြားသူတို့ရဲ့ယဉ်ကျေးမှုပြောက်ကွယ်သွားမှာစိုးရိမ်နေတာဘာကြောင့်လဲဆိုတာကိုနားဆင်ကြရမှာပါအခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုသားညွန့်ဦးနဲ့ကိုရန်နိုင်တို့ပြောပြပါမယ်ရှင
်ဖေဖော်ဝါရီလအတွင်းကစပိန်နိုင်ငံမက်ဒရစ်မှာရှိတဲ့သူတို့တန်ယုံဝင်စည်းခံရတဲ့အပေါ်မှာစုံစမ်းစစ်ဆေးပြီးဘူးဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကတောင်းဆိုပါတယ်ဒီစီးနင်းမှုဟာစုစုပေါင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်တဲ့ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့ဦးကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှာဖော်ပြပါတယ်ဒါဆိုရင်တော့မြောက်ကိုရီးယားဘက်ကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့ပထမဆုံးတရားဝင်တုံ့ပြန်ချက်လို့ပြောရပါမယ်။ဒီဖြစ်ရပ်ဟာတရားမဝင်ဝင်ရောက်ကျူးကျော်မှုဖြစ်တယ်လို့ပဲနိုင်ငံတကာဥပဒေကိုပြောင်းကြကြကျူးလွန်တာဖြစ်တယ်လို့လည်းမြောက်ကိုရီးယားကကြေညာချက်မှာဖော်ပြပါရတယ်။ဒီဖြစ်ရပ်ဟာဆိုလို့ရှိရင်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အုံအစိုးရကိုဆန့်ကျင်တဲ့အတိုက်ခံအုပ်စုတစုရဲ့လုပ်ရပ်ဖြစ်တယ်လို့သိရပါရတယ်။ဖေဖော်ဝါရီလ22ရက်နေ့ကဖြစ်တဲ့အဲ့ဒီဖြစ်ရပ်မှာစီးနင်းဝင်ရောက်သူတွေဟာတိုင်ယုံမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်လက်တွေကိုယူဆောင်သွားကြပါရတယ်။အဲ့ဒီချက်လက်ပစ္စည်းတွေကို FBI အမေရိကန်ပြည်သူထောက်လိုင်းဘူရိုကိုလွှဲပြောင်းပြရခဲ့တယ်ဆိုပြီးတော့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်ထူးကိုလည်းစတီဗန်ဘီဂန်နဲ့မြောက်ကိုရီးယားရဲ့ပြည်သူ့လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌရီစီယောင်တို့ဟာအခုတစ်ပတ်အတွင်းတရုတ်နိုင်ငံဘေကျင်းမြို့မှာမမျှော်လင့်ဘဲတွေ့ဆုံခဲ့ကြပွဲရှိနေပါတယ်။ဒါကြောင့်အမေရိကန်နဲ့မြောက်ကိုရီးယားနိုင်ငံကြားနျူကလ িয়ার ဆွေးနွေးမှုတွေပြက်ခဲ့ပြီးတဲ့နောက်နောက်ကွယ်မှာနိုင်ငံသားဆွေးနွေးမှုတွေပြုလုပ်နေနိုင်တယ်ဆိုတဲ့ခံမှန်းပြောဆိုချက်တွေလည်းထွက်ပေါ်နေပါတယ်။မစ္စတာဘီဂန်ဟာဘေကျင်းမြို့ကိုတနင်္လာနေ့ကရောက်ရှိခဲ့ပြီးတော့ကိုရီးယားကျောင်းဆက်ရေးဆိုင်ရာထူးကိုလည်းဖြစ်တဲ့တရုတ်ဒုတိယနိုင်ငံသားရေးဝန်ကြီးကောင်ဆွမ်ယူနဲ့လည်းဘေကျင်းမြို့မှာအင်္ဂါနေ့ကတွေ့ခဲ့ပါတယ်။မြောက်ကိုရီးယားလွှတ်တော်ရဲ့နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌရီစီယောင်ကတော့အင်္ဂါနေ့ကလာအိုနိုင်ငံကိုသွားစဉ်မှာဘေကျင်းမြို့ကိုဝင်ရောက်ခဲ့ပါတယ်။နိုင်ငံတကာအရေးလေးလာနေတဲ့အဖွဲ့တစ်ခုဖြစ်တဲ့Center for Naval Analysis အဖွဲ့ကညွှန်ကြားရေးမှူး Ken Goss ကတော့ American နဲ့မြောက်ကိုရီးယားကြားအနည်းဆုံးတော့နောက်ကွယ်မှာအပြန်အလှန်ဆွေးနွေးပြောဆိုမှုတွေရှိနေနိုင်တယ်လို့ယူဆပြီးဒီလိုနောက်ကွယ်မှာဆွေးနွေးပြောဆိုမှုတွေကိုတရုတ်နိုင်ငံမှာလုပ်ဖို့ကိုလည်းတရုတ်နိုင်ငံဘက်ကအကူအညီပေးတာဖြစ်နိုင်တယ်လို့သူကပြောပါတယ်။ဒါပေမဲ့လည်းသမ္မတအိုဘားမားလက်ထက်ကအင်ဂျီနီယာတာဝန်ရှိသူတဦးအဖြစ်ထမ်းဆောင်ခဲ့တဲ့ Gary Sumo ကတော့ Mr. Beacon နဲ့ Rido ဟာတရုတ်နိုင်ငံနဲ့သူတို့ဘာသာသူတို့ပြောဆိုစရာရှိလို့အဲ့ဒီချိန်ထဲမှာရောက်နေကြတာဖြစ်တယ်ဆိုပြီးတော့သုံးသပ်ပါတယ်ခင်ဗျာ
တူရကီနိုင်ငံမှာတော့ဒေသဆိုင်ရာရွေးကောက်ပွဲတွေအခုတနင်္ဂနွေနေ့မှာကျင်းပခဲ့ပါတယ်မြို့တော်ဝင်တွေ municipal council ဝင်တွေနဲ့အခြားဒေသဆိုင်ရာအရာရှိတွေကိုရွေးချယ်တဲ့ဒီရွေးကောက်ပွဲကိုတူရကီပြည်သူတွေဒီနေ့မှာမဲပေးကြရတာပါဒေသဆိုင်ရာရွေးကောက်ပွဲဆိုပေမဲ့လည်းဒီရွေးကောက်ပွဲဟာတူရကီသမ္မတ Recep Tayyip Erdogan နဲ့အနာရတရားမျှတမှုနဲ့ဖွံ့ဖြိုးပါတီအတွက်လူထောက်ခံမှုကိုစမ်းသပ်တဲ့ပွဲဆိုပြီးတော့နိုင်ငံရေးလှိလာသူတွေကတုံ့တက်နေပါတယ်။တူရကီနိုင်ငံမှာတော့စီးပွားရေးကျပြီးတော့ငွေကြေးဖောင်းပွားမှုတွေလည်းမြင့်တက်နေတာကြောင့်မဲဆန္ဒရှင်တွေရဲ့ကြားမှာတော့စီးပွားရေးစိုးရိမ်ချက်ဟာဦးစားပေးကိစ္စရပ်ဖြစ်နေပါတယ်။အစိုးရစီမံခန့်ခွဲမှုညံ့လာကြောင့်စီးပွားရေးကပိုပိုပြီးတော့ဆိုးလာတယ်လို့အစ္စတန်ဘူမြို့မှာမဲပေးနေတဲ့အင်ဂျင်နီယာတူကပြောပါတယ်။စီးပွားရေးကျတာကြောင့်မလို့အလုပ်ကံတွေဆုံးရှုံးကြပြီးတော့သူ့ရဲ့တငယ်ချင်းအတော်များများဟာအလုပ်ရှားပါအလုပ်ရှာနေကြရတယ်လို့ဆိုပါတယ်။အသက်60အရွယ်မဲပေးသူဒေးဗစ်ဒက်မန်က AFP သတင်းဌာနကိုပြောရမှာတော့တူရကီပြည်သူတွေဟာစီးပွားရေးပြဿနာတွေရင်ဆိုင်နေရပြီးတော့ဝန်ထမ်းချမ်းနိုင်တာလည်းမရှိအခက်အခဲတွေကြုံနေရတယ်လို့ဆိုပါတယ်အခုဒီရွေးကောက်ပွဲမှာသမ္မတအနေနဲ့သူ့ရဲ့ပါတီကိုယ်စားလှယ်တွေအတွက် Istanbul နဲ့ Mural Ankara Tour မှာအဓိကထားပြီးတော့မဲဆက်စည်းရုံးမှုတွေလုပ်ပေးခဲ့ပါတယ်။အခုရွေးကောက်ပွဲကတော့ Turkey ပြည်သူ58တန်းမဲပေးကြခဲ့ပါတ
ယ်။ Ukraine သမားရွေးကောက်ပွဲပထမအကြော့ကတော့ဒီကနေ့ကျင်းပနေပြီးတော့ Ukraine နိုင်ငံသားတွေလည်းမဲယုံကိုသွားပြီးတော့မဲပေးနေကြပြီဖြစ်ပါတယ်။ဒီရွေးကောက်ပွဲကိုသမရလောင်39ယောက်ဝင်ရောက်ရှင်ပြိုင်ကြတာဖြစ်ပြီးတော့ထိပ်ဆုံးကပြေးနေတဲ့3ယောက်ကတော့လက်ရှိသမရနောက်ဝင်းကြီးကျုပ်ဟောင်းတဲ့ဟာတာရုတ်တန်စီးရီးမှာသမရဖြစ်တဲ့တရုတ်ဆောင်တဲ့ရာတာတရုတ်ဆောင်တို့ဖြစ်ကြပါတယ်ဟာတာတရုတ်ဆောင်ဗိုလိုဒီမီယာဇလင်စကီကတော့ယူကရိန်းနိုင်ငံမှာလူကြိုက်များတဲ့ပြည်သူဝန်ထမ်းဆိုတဲ့ရုတ်တန်ဇလန်တို့မှာကြောင်းစရာဖြစ်တရုတ်ဆောင်သူဖြစ်ပြီးတော့ယူကရိန်းနိုင်ငံရဲ့အခွင့်အရေးကလူဒန်းစားတွေကိုသူရှုတ်ချပြောဆိုထားတဲ့ဗီဒီယိုကိုကြောင်းသားတယောက်က YouTube မှာတင်လိုက်ပြီးတဲ့နောက်အမျှော်လင့်ပေးသမရအဖြစ်ဝင်ရွေးခံမှုဖြစ်လာတာဖြစ်ပါတယ်ယူကရိန်းနိုင်ငံမှာမကြခင်ကကောက်ယူခဲ့တဲ့လူလူစစ်တမ်းရတော့လက်ရှိသမရပက်ထရိုပိုရိုရှန်ကိုကထောက်ခံသူ 73.8 ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ယူလီယာဝန်ကြီးချုပ်ဟောင်းယူလီယာတီမိုရှန်ကိုကတော့ယူကရိန်းနိုင်ငံရဲ့လိမ်ဘောရောင်တော်လှန်ရေးအပြီးမှာဝန်ကြီးချုပ်ဖြစ်လာခဲ့သူပါ။ဒါပေမဲ့သူဟာတမောဝတ်တံငွေသဘောတူစာချုပ်ချုပ်တဲ့နေရာမှာအာဏာလွဲသုံးစားလုပ်မှုကြောင့်2012ခုနှစ်မှာဖမ်းခံခဲ့ရပြီးတော့2014ခုနှစ်မှာပြန်လွတ်လာခဲ့ပါတယ်။အဲဒီနောက်သမရအဖြစ်ဝင်ရွေးခံခဲ့ပြီးမဲ့ပိုလိုရှန်ကိုကိုရှုံးခဲ့တာပါ။ဘသူကမှတော့ဒီရွေးကောက်ပွဲကိုပထမအကြော့မှာမဲရီအတွက်အများစုကိုရလိမ့်မယ်လို့မထင်ကြောင်းခံမှန်းနေကြပြီးတော့မဲရီအတွက်အများဆုံးရတဲ့သူ၂ယောက်ကတော့ရွေးကောက်ပွဲဒုတိယအကြော့ဖြစ်နေဆက်ပြီးတော့အရှင်ပြိုင်သွားမှာဖြစ်ပါတယ်ခင်ဗျာ။
တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UE American တန်ကနေပြီးတော့ငွေတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်အမေရိကန်အစိုးရအနေနဲ့ဂွန်ဒမာလာ၊ဟွန်ဒူရပ်စ်၊အယ်ဆာဗာဒိုနိုင်ငံတွေကိုပြီးနေတဲ့အထောက်ပံ့တွေရပ်တန့်လိုတယ်ဆိုတာကိုအမေရိကန်နိုင်ငံကြီးဌာနကစနေနေ့ကတီးပြီးပြောဆိုလိုက်ပါတယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံခြားအကူအညီပေးအစီအစဉ်တွေမှာသမရရဲ့ညွှန်ကြားချက်အတိုင်းဗန်ဒါရီအသုံးစရိတ်တွေကိုစီမံဆောင်ရွက်ခဲ့ပြီးတော့လွှတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံကြီးဌာနပြောကြေညာသူကပြောခဲ့တာပါ။မြောက်ပိုင်းသုံးနိုင်ငံဆိုတာကတော့ဒီအလဲအမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့အယ်ဆာဗာဒိုဂွန်ဒမာလာနဲ့ဟွန်ဒူရပ်စ်တို့ကိုရည်ညွှန်းပြောတာဖြစ်ပါတယ်။အဲ့ဒီသုံးနိုင်ငံဟာ2018ခုနှစ်ဗန်ဒါရီနှစ်အတွက်အကူအညီငွေဒေါ်လာ3,500နဲ့2019လက်ကျန်ငွေတွေကိုလက်ခံယူဖို့ရှိနေတယ်လို့ Washington Post သတင်းစာကရေးပါတယ်။ဒီနိုင်ငံတွေကိုငွေကြေးတော်များများထောက်ပံ့ကူညီနေပေမဲ့အမေရိကန်အတွက်ဘာမှပြန်ပြီးတော့သူတို့ကလုပ်ပေးနိုင်တာမရှိတာကြောင့်ထပ်ပြီးတော့မှမဟုတ်ဘူးဆိုပြီးတော့ Trump ကတောက်ကြနေတော့ငါပဲပြောခဲ့ပါလား။ဒီနိုင်ငံတွေဟာအမေရိကန်ပြည်အောင်စုကိုအစုလိုက်ပြုံလိုက်လာရောက်နေကြတဲ့ရွှေပြောင်းလူအုပ်ကြီးတွေဖြစ်အောင်လုပ်ခဲ့တယ်ဆိုပြီးတော့ Trump ကဆွဆွဲခဲ့ပါတယ်။ဒါပြင်ဒီရွှေပြောင်းလူအုပ်တွေကိုလက်ခံထားမယ်ဆိုရင်အင်းကြီးချင်းမက္ကဆီကိုနယ်စပ်ကိုလည်းပိတ်ဖြစ်ဖို့သူဘက်ကဆင်သက်ရှိတယ်လို့သမ္မတ်ထရမ့်ကဒီတောင်ပိုင်းငကြင်းဆက်ဖြစ်တဲ့မက္ကဆီကိုနိုင်ငံကိုသတိပေးခဲ့ပြန်ပါတယ်။ဒါပေမဲ့လည်းဒီသုံးနိုင်ငံကိုအကူအညီဖြတ်ဖို့ဆိုရင်တော့လွှတ်တော်ရဲ့ဒီပြူချက်ရယူရမှာပါ။အမေရိကန်ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီကဒီမိုကရက်ခေါင်းဆောင်အထက်လွှတ်တော်မတ်ဘော့မန်နီဒတ်စ်ကတော့သမ္မတ်ထရမ့်ရဲ့ဒီကြေညာချက်ဟာမစင်မချင်လို့ရဖြစ်ပြီးတော့လက်မခံကြဘူး။ဒီမိုကရက်နဲ့ရီပူဘလစ်ကန်အမတ်တွေကိုတိုက်တွန်းနေပါတယ်။Texas ပြည်နယ်ဒီမိုကရက်အမတ်ဖြစ်တဲ့ Jack Green Castro ကလည်းအခုကြီးဖြတ်မဲ့ဒီအစီအစဉ်တွေဟာအဲ့ဒီတိုင်းပြည်တွေကိုမတိမငြိမ်ဖြစ်အောင်လုပ်တယ်လို့ဖြစ်လိမ့်မယ်လို့စနေနေ့မှာကြေညာချက်ထုတ်ပြီးတော့သတိပေးထားပါတယ
်။ American သမ္မတ Donald Trump ကမက္ကဆီကိုနယ်စပ်ကိုပိတ်ပစ်မယ်လို့ချင်းချောက်လိုက်တဲ့အတွက်နိုင်ငံနယ်စပ်ကိုမကြာခဏဆိုလိုဖြတ်ခုနေကြတဲ့အကြောင်းသားတွေနဲ့အလုပ်သမားတွေကြားစိုးရိမ်မှုတွေဖြစ်ပေါ်ခဲ့ပါတယ်။ American နဲ့ Mexico နယ်စပ်ဂိတ်တွေမှာတနေ့ကိုလူပေါင်းထောင်နဲ့ချီတစ်ဖက်နဲ့တစ်ဖက်ဖြတ်ခုနေကြတာဖြစ်ပါတယ်။အမေရိကနိုင်ငံတွေကခိုလုံွက်လျှောက်ထားသူတွေဟာမက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကနိုင်ငံကိုဥတီလာနေပြီးဒီလိုတရားမဝင်လာတဲ့သူတွေကိုမက္ကဆီကိုနိုင်ငံကမတားဆီးဘူးဆိုရင်သူ့အနေနဲ့မက္ကဆီကိုနယ်စပ်ကိုအခုလာမဲ့သတင်းပတ်အတွက်မှာပိတ်သွားနိုင်ခြေရှိတယ်ဆိုပြီးတော့သမ္မတ်ထရမ့်ကပြီးခဲ့တဲ့တောက်ကြနေ့ကပြောကြားခဲ့ပါတယ်အခုလိုနိုင်ငံနယ်စပ်ကိုပိတ်လိုက်ခြင်းအပြင်ကိုယ်စားရေးလုပ်ငန်းတွေဘီလီယံနဲ့ကြီးဆုံးရှုံးလာနိုင်တယ်လို့တရားဝင်နယ်စပ်ဖျက်ချော်မှုလည်းတန်းနဲ့ချီပြီးတော့ဆုံးရှုံးမှာဖြစ်ပါတယ်အဲ့လိုတဲမှာအသက်22နှစ်အရွယ်အမေရိကန်နိုင်ငံသားအန်ဒရီယာတော်ရက်စ်လည်းပါဝင်ပါတယ်။သူမဟာဒီတက်ဆက်တက်ကသူမှာပညာသင်ကြားနေပြီးတော့ဇနီးနဲ့တနင်္ဂနွေနေ့မှာသူဟာမက္ကဆီကိုနိုင်ငံဆီယိုဒက်ဝါရက်စ်မြို့မှာရှိတဲ့သူ့ရဲ့အတော်နဲ့တွေ့နေနေရဖြစ်ပါတယ်။နိုင်ငံနယ်စပ်တရားကိုဖျက်ကူးနေတဲ့ကြောင်းသားအများကြီးရှိပြီးအာရဘိုင်တွေကလည်းသူတို့အတွက် တီးတန့်လူကူးတဲ့ဇင်းကြံတက်တက်လုပ်ပေးထားပါတယ်။ဒီမှာထရမ့်ကအခုလိုချင်းချောက်လိုက်တဲ့အတွက်ဒီမှာအပါဝင်ကျောင်းသားအတော်များများကတော့မက္ကဆီကိုနိုင်ငံဘက်ကိုပြန်သွားဖို့စိတ်ပူနေကြပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်ဒုတိယသမ္မတဗိုလ်ချုပ်ကြီးအဗ်ဒူရာရှစ်ဒေါ့စတွန်ဟာစင်ကြီးလုံးကသူ့ကိုလှုပ်ချက်မှုတစ်ခုမှာကတ်တီလေးလွတ်မြောက်ခဲ့တဲ့နောက်တာလီဘန်တွေကတော့သူတို့သူဟာဆိုလို့ရှိရင်သူတို့ရဲ့ပြစ်မှတ်တစ်ခုဖြစ်ဆက်ပြီးတော့ရှိနေတုံးပဲလို့တနင်္ဂနွေနေ့မှာကြေညာပြောဆိုပါတယ်။တစ်ချိန်လုံးကစစ်ပြင်းတူဖြစ်တဲ့ဗိုလ်ချုပ်ကြီးဒေါ့စတွန်ရဲ့ရင်တန်းဟာစင်ကြီးလုံးကတော့တာလီဘန်တွေရဲ့တိုက်ခိုက်တာကိုခံခဲ့ရတာပါ။မြောက်ပိုင်းဘော့ဂါပြည်နယ်မှာဖြစ်တဲ့အဲဒီတိုက်ခိုက်မှုတွင်ဗိုလ်ချုပ်ကြီးဒေါ့စတွန်ကိုရန်တော်တူတစ်ဆုံးသွားပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့ကြတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။သူရဲ့မွေးရမြေကိုအသွားမှာအခုလိုမျိုးတိုက်ခိုက်ခြင်းခံခဲ့ရတာလို့ဒေသလူမျိုးရေးတာဝန်ရှိသူတွေနဲ့ဒီဩဇာကြီးတဲ့ Uzbek မျိုးနဲ့ခေါင်းဆောင်ရဲ့အဓိကလက်ထောက်တွေကပြောပါတယ်။နိုင်နဲ့ချီကြတဲ့တိုက်ခိုက်မှုအတွက်မှာတော့နှစ်ဖက်စလုံးထိခိုက်ဒဏ်ရာရမှုတွေရှိခဲ့ပေမဲ့ဗိုလ်ချုပ်ကြီးဒီဒေါ့စတွန်ကတော့ဘာမှဒဏ်ရာမရဘဲနဲ့လွတ်မြောက်ခဲ့တယ်လို့ဆိုပါတယ်။ဒီလောက်ချက်မှုကိုသူတို့လုပ်တာဆိုပြီးတော့တာလီဘန်ဘက်ကအလျင်မြန်ပြောဆိုလိုက်ပြီးတော့ဒီတိုက်ခိုက်မှုတွင်အဓိကကြတဲ့တပ်မှုတူအပါဝင်ဒေါ့စတွန်ရဲ့တစ္ဆာကန်၄ဦးသေဆုံးခဲ့တယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်ရဲ့စစ်ဘက်ကြေညာချက်တခုမှာတော့တိုက်ခိုက်မှုအတွင်းမှာတာလီဘန်၄ဦးသေဆုံးပြီးတော့တော်များများဒဏ်ရာရတယ်လို့ဆိုထားပါတယ်။ဗိုလ်ချုပ်ကြီးဒေါ့စတွန်ဟာ2001ခုနှစ်တုန်းကတာလီဘန်တွေကိုတိုက်ထုတ်ရာမှာအမေရိကန်ပြည်အောင်စုကိုအကူအညီပေးခဲ့တဲ့စစ်ဗီရင်တစ်ပါးဖြစ်ပါတယ်။သူဟာ Uzbek မျိုးနွယ်ရဲ့ဩဇာကြီးတဲ့ခေါင်းဆောင်တစ်ဦးဖြစ်ပေမဲ့အာဖဂန်နစ္စတန်နိုင်ငံမှာတော့နာမည်ဆိုးနဲ့ကြော်ကြားနေသူဖြစ်ပါတယ်
။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ကမ္ဘာတော်ဘဏ်ကပြည်သူတွေဝမ်းမွမ်းလှုပ်ဆောင်ကြဖို့ကြိုးပမ်းတဲ့အနေနဲ့မနေ့စနေနေ့ည၈နာရီခွဲမှာတော့ကမ္ဘာတော်ဘဏ်ကထင်ရှားတဲ့အဆောက်အအုံတွေကိုမီးအမောင်ချခဲ့ကြပါတယ်။ဒီထဲမှာ Paris မြို့က Eiffel Tower, New York မြို့က Empire State Building, Sydney မြို့က Opera House အဆောက်အအုံ၊ Germany နိုင်ငံက Brandenburg Gate အပါအဝင်ကမ္ဘာတော်ဘဏ်ကထင်ရှားတဲ့အဆောက်အအုံတွေကိုမီးအမောင်ချပြီးတော့ Art Hour ကမ္ဘာနိုင်ငံလှူရှားမှုကိုလုပ်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
။တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုသားညိုဦးနဲ့ကိုရနိုင်တို့ကြီးညာပေးသွားတာပါရှင်။အခုထုတ်လင်းပေးမယ့်သတင်းတွေထဲမှာတော့အရင်ဆုံးရန်ကုန်တိုင်းဒေသကြီးရဲ့စီပင်သားရာရွေးကောက်ပွဲနဲ့စပါမယ်ရှင်။ဒီကနေ့ရန်ကုန်မှာကျင်းပတဲ့ရန်ကုန်စီပင်ရွေးကောက်ပွဲအနောက်ရှက်တစုံတရာမရှိဘဲအောင်မြင်စွာပြီးဆုံးသွားပြီမဲ့မဲပေးသူဦးရေနေပါလွန်းနေတယ်လို့မဲဆန္ဒရှင်ရှင်တွေနဲ့ရွေးကောက်ပွဲစောင့်ကြည့်သူတွေကပြောပါတယ်။စီပင်ရွေးကောက်ပွဲမှာပါတီနိုင်ငံရေးအင်အားတုံးမှုတချို့တွေ့ခဲ့ရတယ်လို့မဲဆန္ဒရှင်စည်ရင်မှားရွေးမှုတွေနဲ့လည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ကိုယ်တိုင်မဲပေးခဲ့သူစီပင်ရွေးကောက်ပွဲဝင်ကိုစလေလောင်းတဦးကလည်းထောက်ပြပါရယ်ဒီနေ့ရန်ကုန်တိုင်းတွင်33မြို့နယ်တို့ကစီပင်ရွေးကောက်ပွဲအခြေအနေကိုဆက်သွယ်မေးမြန်းထားတဲ့မဆုမော်ကတင်ပြပေးပါမယ်ရှင
်ဟုတ်ပါတယ်မတ်လ31ရက်နေ့တနင်္ဂနွေနေ့မနက်ခင်းကနေစလို့ရန်ကုန်တိုင်း33မြို့နယ်ကမဲဆန္ဒနယ်6ခုအတွက်ကိုစလေလောင်း282ဦးဝင်ရောက်ရှင်ပြိုင်ခဲ့တဲ့ရန်ကုန်စီပင်သားရာရွေးကောက်ပွဲကတော့ချုံ့မွေ့စွာနဲ့ပဲကျင်းပပြီးစီးသွားခဲ့ပါပြီဒါပေမဲ့လို့မဲလာပေးသူမဲဆန္ဒရှင်ဦးရေကတော့တိတိတသားကိုနှဲပါခဲ့တယ်လို့ရွေးကောက်ပွဲမဲပေးခဲ့သူတွေနဲ့ရွေးကောက်ပွဲစောင့်ကြည့်တဲ့အဖွဲ့တွေကပြောပါတယ်ဒီကနေ့ကျင်းပတဲ့ရန်ကုန်မြို့တော်စီပင်ရွေးကောက်ပွဲကိုတော့နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုတိုင်တာမွေမြို့နယ်မဲယုံမှာလာရောက်မဲပေးခဲ့ပါတယ်နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတော့ဗဟန်းမြို့နယ်မှာကြိုတင်မဲပေးခဲ့ပြီးဖြစ်ပါတယ်လာမယ့်ဧပြီလထဲမှာစပြီးတော့အသက်ဝင်လာမယ့်စီပင်ကော်မတီဝင်ရွေးကောက်ပွဲအတွက်ရန်ကုန်မြို့တော်သူမြို့တော်သားတွေမဲပေးခဲ့ကြတဲ့အထက်ရန်ကုန်တိုင်းသင်္ကန်းညွန့်မြို့နယ်မှာကိုယ်တိုင်သွားပြီးတော့မဲပေးခဲ့သူစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကသူ့အတွေ့အကြုံခုလိုပြောပြပါဗျ။န
ိုင်ငံသားတယောက်အနေနဲ့ပေါ့နော်ဒီကိုစီပင်သားမှာထားဆောင်တဲ့ကိုယ်ကလေးကိုရွေးချယ်တဲ့ဟာတော့ဘာလို့လဲကျွန်တော်ကကိုယ်ကလည်းတာဝန်ရှိတယ်ပေါ့နော်ကိုယ်လည်းရွေးချယ်နေတဲ့ကြောင့်လို့ဒီအရတော့ရကျွန်တော်မဲပေးရခြင်းဖြစ်တယ်ပေါ့နော်ဒါပေမဲ့ကျွန်တော်အနေနဲ့ကြည့်တဲ့ခါကျတော့လည်းဟိုစင်ကောင်းကြရတော့မဲပေးတဲ့အရေးတွေအနေနဲ့ပေါ့နော်ဟိုကျွန်တော်တွားရခြင်းပါဆိုနာနာရေကြတော့ပါဆိုမဲပေးရတဲ့အတွက်တော့မရှိတော့ပြရခြင်းရှိတာပေါ့နော်အဲရှေ့မှာဟိုပြီးရတဲ့အရေးတွေနေကြည့်တော့လည်းဟိုမဲပေးရတဲ့တစ်ဆောင်ကျော်မှာဒါပြီးရတဲ့ဒီမှာ50တော့ပဲရှိတယ်လို့ပြောရပေါ့နော်အဲတော့ဒီပြည်ပြည်စေတနာဒါနေနေတာတော့ကျွန်တော်နေနေတာတော့ဟိုစေတနာပေါ့နော်အဲဒါကြောင့်ကျွန်တော်ကစီရင်ရေးတော့ဝယ်သွားတယ်ဒါအခုဒီတော့ဒီကူတာကြီးကြီးရဲ့နေရာတစ်ခုဖြစ်တယ်ဘယ်လိုမျိုးနေရောဒါခိုင်းရတာကြီးကိုယ်ကလေးဟောကျွန်တော်ရေးရမယ့်အဖြစ်နေပါဘူး။အဲ့တော့ဒီပေးတဲ့နေရာနေသားတော့ဒါအစီအပြီပါလေ။ဒီနေရာစီမံသားမှုကိုလေခါတော့
ရွေးကောက်ပွဲကျင်းပတဲ့33မြို့နယ်ကမဲယုံနေမှာစောင့်ကြည့်လေ့လာသူပေါင်း348ဦးကိုဆစ်လွတ်ပြီးတော့အနီးကစောင့်ကြည့်ခဲ့တဲ့ရွေးကောက်ပွဲဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ PACE ကလည်းရွေးကောက်ပွဲက
ချုံမွေစွာပြီးဆုံးသွားခဲ့ပေမဲ့မဲပေးသူကအလွန်ကိုနဲတဲ့အတွက်စိုးရိမ်မိတယ်လို့ရွေးကောက်ပွဲကျင်းပနေချိန်မှာပဲသဘောထားထုတ်ပြန်ပါတယ်တကယ်ကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲအပေါ်မှာတော့ page ရဲ့စီမံကိန်းအစီအစဉ်မန်နေဂျာကိုဟန်ဆိုထွန်းကအခုလိုခြုံငုံသုံးသပ်ပါတယ်အဲ့စပြီးတဲ့အချိန်မှာတော့အားလုံးကတော့အဆင်ပြေတယ်နောက်အေးအေးဆေးဆေးဖြစ်တယ်ပေါ့နော်ဒါပေမဲ့မဲလာပြီး
တက်ကြည်အားဆရာခိုင်နှုန်းပတ်ဝန်းကျင်မှာပဲဒီမဲလာပြီးတဲ့လူရှိတယ်။အဲ့ဒါတော့ဒါမဲပြီးမှတအားနေရပေါ့။ကျန်တဲ့သိစအနေနဲ့ကတော့ကျွန်တော်တို့မဲရုံစာဖွင့်တဲ့အချိန်တွေမှာကျွန်တော်တို့ရဲ့ဩဇာပါတွေအချို့ပေါ့နော်300ခိုင်နှုန်းလောက်ပဲရှိပါတယ်။ဒီလိုမျိုးတားမြစ်ခံရတာမျိုးပြီးမဝင်တာမျိုးရှိတယ်ပေါ့။မဲရုံခုတွေရဲ့ဒီဩဇာပါတွေရဲ့အခမ်းကဏ္ဍပေါ်မှာသိရှိမှုနည်းလို့အဲ့ဒီမဲရုံအဲ့300ခိုင်နှုန်းလောက်မှာပေါ့ကျွန်တော်တို့အဲ့ဒါမျိုးတွေ့ရတယ်။နောက်တစ်ခုကကြတော့ဒီမဲရုံကမှမဲဆွဲတာတို့ဘာလို့တော့ကျွန်တော်ရှိသေးအင်စီဒန့်အကြီးကြီးတွေမတက်လာဘူး။တခြားအင်းစည်းကမ်းလေးတွေတော့တချို့ကိုစားမေးပေးမှုအနည်းငယ်ရှိတာဘူး။ဒါပေမဲ့ကြီးမားတဲ့ကျေကျေငြိမ်းငြိမ်းဖြစ်တဲ့ဒီထူးခြားတဲ့ရက်တွေတော့ကျွန်တော်တို့မတွေ့ရဘူးခင်ဗျာ
။ရန်ကုန်မြို့တော်စီပင်သားရရေရွေးကောက်ပွဲကော်မရှင်ခုတ်ထုတ်ပြန်တဲ့မဲယုံတီနေရာနဲ့လက်တွေ့တည်ရှိနေတဲ့မဲယုံနေရဲ့နေရာဟာလွဲမားနေတယ်လို့ Pace ကထောက်ပြသလိုပဲမဲယုံနေမှာလာပေးတဲ့မဲဆန္ဒရဲ့ရှင်နေရဲ့စရင်လွဲချော်မှုတွေရှိနေတာကိုလည်းကိုယ်တိုင်ကြုံခဲ့ရတယ်လို့ရန်ကုန်မြို့တော်စီပင်သားရရေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်သူတဦးဖြစ်တဲ့မဲဆန္ဒနဲ့အမှတ်3ရဲ့ကိုစလဲလောင်းကိုအောင်ခန့်ကလည်းသူ့အတွေ့အကြုံအခုလိုပြောပြပါတယ်
။မဲလာပေးတဲ့နေ့မှာပဲကျေကျေမဲပေးသွားလို့ရအောင်ဒီပြင်ပေးထားတဲ့အမှတ်ဒီမှာအားနည်းနေရဆိုကျွန်တော်တွေ့ရပါတယ်အဓိကကတော့မဲစင်းနဲ့ဆက်သက်ပြီးသွားတော့ပါမဲစင်းနဲ့ပတ်သက်ပြီးသွားတော့ကျွန်တော်တို့စီးလောက်ကတော့မဲစင်းဒီမှာအပြင်မှာအားနည်းလို့မပြည့်တော့ပါဘူးမိသားစုလိုက်တိုက်လိုက်မပါတာရှိပါတယ်ကျွန်တော်ကိုတိုက်ကိုပဲကိုယ်နဲ့တယောက်နေနဲ့မနက်ကကျွန်တော်မနက်9နာရီမှာမဲပေးတဲ့အချိန်မှာအဆက်ဆက်တွေ့ကြုံရပါတယ်ဒါလည်းဆိုတော့ကျွန်တော်ပထမမဲစင်းစစ်ထားတဲ့ဓာတ်နဲ့ဒီယုံမဲစင်းယုံမဲစင်းနဲ့ကြိုက်တဲ့ယုံကျွန်တော်မဲယုံသွားတဲ့အခါမှာကျွန်တော်နာမည်မပါပါဘူးကျွန်တော်စင်းရင်းမပါပါဘူးကျွန်တော်မိသားစုစင်းရင်းမပါပါဘူးအဆုံးနဲ့ဆက်ပြီးတော့မှကျွန်တော်နောက်ယုံညွှန်ကြားပါတယ်အဲယုံမှာသွားပေးလိုက်တော့မှရပါတော့ပါတယ
်ဒီကနေ့ကျင်းပခဲ့တဲ့စီပင်ရွေးကောက်ပွဲရဲ့အခြေအနေပေါ်မှာတော့ပါတီနိုင်ငံရေးလွှမ်းမိုးမှုတွေရှိတာကိုမြင်ခဲ့ရတယ်လို့မဲဆန္ဒရလက်ထွက်ပေါ်ခြင်းကိုစောင့်ကြည့်ရအောင်မယ်လို့စီပင်ကိုယ်စလဲလောင်းတူအနေနဲ့ကိုအောင်ခန့်ကအသုံးသက်ပါတယ
်ပါတော့အခက်ခဲရဒီနိုင်ငံရေးအခက်ခဲပေါ့နော်ကျွန်တော်ပါတီနဲ့အခက်ခဲဆိုရနဲ့ပြည်သူနဲ့ပြန်ရတယ်လို့ပါဖြစ်ပါတယ်အဲ့ဒါမများတာပါဘူးငွေကြေးရလည်းပြန်ကြည့်မယ်ဆိုရင်ကျွန်တော်အဖွဲ့နဲ့တယောက်တည်း
စီပင်ဥပဒေတည်ရထူးခြားချက်အရာကတော့ရွေးကောက်ခံ6ဦးတည်းကတဦးကိုဒုတိယမြို့တော်ဝင်အဖြစ်နဲ့ကော်မတီဝင်တွေအားလုံးကလှည့်ဝက်မဲဆန္ဒပေးရွေးချယ်ကြမှာလည်းဖြစ်ပါလေရှင်
။ရန်ကုန်စီပင်သားရရွေးကောက်ပွဲကျင်းပတဲ့အခြေအနေကိုမတ်စုမွန်ဆက်သွယ်မင်းများတင်ပြခဲ့တာပါရှင်။အခုဒေသရင်းသတင်းလာတွေကိုအလှည့်ပေးပါရစေ။တရုတ်နိုင်ငံအနောက်တောင်ဘက်ခြမ်းကစီးရဲမှုမြင့်မားတဲ့တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုတရုတ်ကွန်မြူနစ်ပါတီညီလာခံကနေမူဝါဒအသေးချချမှတ်ပြီးတိဘက်ဒေသခံတွေရဲ့စင်ရဲမှုနှုန်းကိုအရင်ကထက်လျှော့ချနိုင်ခဲ့တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။ရိုက်တာသတင်းပေါ်အခြေခံပြီးတော့ကိုညံဝင်းအောင်ကဆက်ပြီးတော့ပြောပြမှာပါရှင်
။တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာအပြောင်းလဲတွေပေါ်လာခဲ့တာအခုဆိုရင်အနှစ်60လောက်ရှိပြီဖြစ်ပါတယ်။1959ခုနှစ်တုန်းကတိဘက်ဒေသမှာလူလူအုံကြွမှုဖြစ်ပြီးနောက်အပြောင်းလဲတွေဖြစ်လာတာပါ။ဆက်ရှိချိန်မြောက်တရုတ်ကွန်မြူနစ်ပါတီညီလာခံကနေတိဘက်ပြည်သူတွေရဲ့လူမှုဘဝအခြေအနေနဲ့ကုန်ထုတ်လုပ်မှုတွေတိုးတက်အောင်လုပ်ဖို့ပုံဖော်ခဲ့ပြီးအခုဆိုရင်နှင်းနေဖုံးလွှမ်းနေတဲ့ကုန်းမြင့်လွင်ပြင်ဒေသကြီးဟာလှပတဲ့ဒေသအဖြစ်တိတိတော်သာတိုးတက်လာခဲ့ပြီဖြစ်တယ်လို့တရုတ်အာဏာပိုင်တွေကပြောပါတယ်။လာဆာမြို့ဒွိုင်လွန်ဒီကွန်ဒေသကိုပြီးခဲ့တဲ့နှစ်ကစီးရဲနွမ်းပမှုဒေသကနေဖယ်ရှားနိုင်ခဲ့ပါတယ်။တိဘက်ရဲ့လေယာဉ်လုပ်ငန်းတိုးတက်လာပုံကိုတန်ကာမြို့နယ်သားတဦးကပြောပြပါတယ်
။未来两到三年，我们要把茶叶种植面积扩大到两到三万亩。
部门说呢，这土里路轮压都比六家了，啊，苦了十对都比六米了。第二部需要个乌扎贝先生呢，今日的稻谷雷亚东十对要被部木阿拉查查吧的，需要透气的马罗吉呢，二十对回家吧的。
ဒီပဲဒေသစင်းရဲမှုရော့ကြရေလုဆောင်မှုဆက်ရှိကြမြောက်တရုတ်ကွန်မြူနစ်ပါတီညီလာခံကနေမူဝါဒအတိအကျချမှတ်ပြဋ္ဌာန်းခဲ့ပြီးဒါဟာ2020ကျရင်တရုတ်တနိုင်ငံလုံးတရားဝါပြောကခင့်မိတဲ့နိုင်ငံဖြစ်လာစေရည်ဆိုတဲ့ရည်မှန်းချက်ရဲ့တစိ့တဒေသလည်းဖြစ်ပါတယ်တချိန်ကဝင်ငွေနှဲပါတဲ့တန်ကာဒေသလေသမားတွေဟာအခုဆိုရင်ဒေသအာဏာပိုင်တွေရဲ့ကူညီမှုနဲ့မြေယာလည်းပြောင်းလဲလွယ်လုလာနိုင်တာ ဆိုင်ပြည့်သမဝိုင်းမှာအတင်းနေထောင်းလာနိုင်ပြီးဝင်ငွေတိုးလာကြတာဖြစ်ပါတယ်တိဘက်ကမေတော်မြို့နယ်ဟာကြောက်တောင်လီဖုံလွှမ်းတဲ့ဒေသဖြစ်ပြီးအရင်ကပုံမှန်အားဖြင့်ကျိုးတန်းလီခိုစီးရင်တနင်္လာနေ့တနင်္လာကိုသွားခဲ့ရတဲ့ဒေသဖြစ်ပါတယ်အခုတော့တက်တောင်းသက်သာရှိတဲ့လမ်းမဆက်သွယ်ရေးကိုဒေသကနေအသုံးပြုနေပြီးအိမ်အစ်စ်တွေနဲ့လက်ဖက်ဆိုင်ခင်းတွေကိုတော့စမ်းသက်လုဆောင်န
部分乡镇呢进行同步。
那我们那都没对嘛，那拍摄群哎呀，我还在汤东亚叫俺呢，那汤东天多吃些多不西一段，留下来这个江水那滩，老街南边文卫部西来也嘛吃罢了。
咱们一上项目下来，不搞哪里路说话嘞？第二部分苏亚也过年呢，那趟是俺个杀路，阿他东的把嘞，把他妈当作西红包，悄悄叫西拉比。哎，把嘛过年被买西文那里个西路开的路，毕竟是搞了也都西用欧机。吴安明啊，表话的，
过去的输血式的医疗变成造血式的医疗，那么为当地呢？
这边家山羊超市被米粮股这条路江南进东来边的，因啊所以乡民的补给方面，阿里嘛家家没得家了乌，阿古罗地大人乡民那里个，你见店家背来边的，阿拉个补六七八的，都罗个种子生下就是皮大皮，阿里地大嘛嘞，你见在西都来七八的。
地大那边的苏亚 hectare。李亚超市系列米糕，比如的那天来表面的味，阿里马苏邦那样的，对上美女龙眼鸡包，肋骨边，他妈的嘛，点十巧骨稀拉巴的，阿里的大哥这边来的马里也真的偏偏问问下，明天东阿苏人，第二员为这当桥厂西边，到了阿片那厂李亚那里面巴的，他把我带开开江南的不话的嘛，你拉给的这边的大哥捋捋下，这大哥苏亚的也操办顾你的叫。路那灯老深夜大波干的路鸟拉家比，而且一面的狗飙水切恰奶奶拉家娃的。那当时叫个啥路？地北的大妈愿望里头可能也叫个，地大个忙里头是当了个深夜大声音一片干的被骗人给比，而地大妈深夜木农超下干农老要价多给娃的，喏。
地北的大哥深夜那晚把木农小产那个皮收来将过年喂养表表给他吧，苦的看着好高啊，牛皮伢表为是来白表这些。好高嘛，真白的，可能这面不是摸着牛皮伢表为过咯。格把多啊，牛皮伢是伢表把文表打开查吧的，底下嘛，伢妈那个啊，牛皮伢是都把文，格把多啊，牛舌的牛皮伢是为了把文给比，这轮倒把的牛皮伢来呀，如果表打开查了吧，一比的人上把个切看比，个人那个表表比完没些。
格我讲，那么今毛的牛皮伢表外这个的苦皮的，不是牛皮伢表外个，好个嘛，肩膀给比了，路长毛苗子，来要继续开查吧的。地表外国个把多个，那年忙东正啊，那年个路边家标杆，那下里头那苦苦恳恳表达给比了。他外悄悄个阿下呢，阿下不是为的那个批比了。标杆那啥的苦个，里面嘛不他妈走接，我要表达家了批罢了。地表外也是问啥子，刚走的苦个了，有的在路边家心里也来下个表达他的标杆批罢了。地表外也阿下 director Adeline Owe 个了。
Would definitely.Spotlight on would be definitely the discovery sector of our show, which is a sector presenting young galleries.
Zaman ini adika memang terbiar cinagaro, lunge anu binya sinuye leya pungsan amimyo gu piata thare discoveries piakang gu piaci mare. Anima VR gane biro, tama yoja pandimu reti pandimu leya amimyo gu tu nai nelo zaman cimare. Tapi me leya riga tilun taubabi selo syazia kau mare.
Ei discovery piakang ma piata thare dega tu kugaro.你们那个路边家写毛泽东 ，Dovewood Revolution Hands 的路边家潘立木来批评了。第二部教师有个通过学习写路路红砖木博，七个米潘立家批得了这个标牌的。
Yeah, this is like from the newspaper in the
1998
Arisen time.
那个通过学习写路路红砖木写的嘛，就给的台北火车站的人家给你潘立达了吧？学习写这些路路红砖木的东西，比门那个看那边都来得近嘛，离谁古远了吧？这些一路不能不得比，比路表面熟比了。阿里嘛，你莫给新年的来一段，马路大部分不路来熟比，就我们呢，当然一段大部分的来过盘尼些了吧。大边老人家一点嘛，脑袋倒满的苦，就我们的工人太来巴了。阿里青龙啊，当然的马里阿龙哈，头年嘛叫你的路，三那边的路里，多面面的盘看给阿了吧。
Hong Kong Basel Nubinya Pia Buega Shidane Nautanja ရည်ရွယ်မှုဥပညာလက်ရာတွေကိုဖလှယ်နိုင်ဖို့အတွက်အခွင့်အရေးတရဖန်တီးပေးခဲ့ပါတယ်။ဥပညာရှင်တွေနဲ့ပြည်ကနေအများစုကအာရှကဖြစ်နေတဲ့ချိန်ထဲမှာပဲ Green နိုင်ငံအတင်းခြေစိုက် Californian ပကြီးပြည်ကမ်းမန်နေဂျာ Yuli Karatsiki ကတော့ဒီနေ့ပြပွဲမှာသူ့ရဲ့ပြည်ကမ်းကအရေးပါခဲ့တယ်ဆိုပြီးတော့ပြောပါတယ်
We collaborate with exhibit artists from Lebanon, from Egypt. We are trying as a gallery to bring...
တို့က Lebanon နဲ့ Egypt နိုင်ငံတွေကအမှုပညာရှင်တွေပူးပေါင်းပြီးတော့ပြသနိုင်ခဲ့ပါတယ်အရှိနဲ့အနောက်ကိုပေါင်းကူးပေးနိုင်တဲ့ပကြီးပြကန်းတစ်ခုဖြစ်နိုင်မှုကြိုးစားနေပြီးတော့ဒီမှာလာကြည့်တဲ့ပရိသတ်အတော်များများကလည်းကျမတို့လုပ်နေတာကိုအတိအမှတ်ပြုကြပါတယ
်ဒီပြပွဲကိုပထမဆုံးဝင်ပြခဲ့တဲ့ဂျမန်နိုင်ငံကအာကီအီနိုမာတီကလည်းဒရိစန်နေနဲ့အဆောက်အုံတွေကိုပေါင်းဆက်ဖော်ပြထားတဲ့သူမရဲ့လက်ရာတွေကိုပြသထားပါတယ
်着物との共同制作というのをやっています。例えば、ヤドカリとかミノム
シ。妻がろ、ブゾンロンロ、ポーガンロ、クエロ、レイトロ、タシドロワリネ、パンサビロ、パンディタバレ。バジャンレスロ、ルレガ、テピエビネ、タバワパウンジネ、ポーポウィラビ、アティジャンサンラバレ。タビメ、ジマセウンザラガロ、エリロパウンジン、ミューマ、トレイサンリネ、ブルー、ドゥニタンジャムレスラゴバ。
ルビニャバジレア、ミャズハ、テンシャレドゥリ、ミューザティディ、シガ、ソイメレ、ゼノリガロ、マポーラバウ。N အကြီးရဲ့ဒီဖနှက်ပုံဘဘူးလက်ရာတွေဟာဆိုရင်တစ်ခုကိုဒေါ်လာ 18,000 လောက်ရှိပါတယ်။ Dwan Hansen 1990ခုနှစ်ကလုတ်ခဲ့တဲ့လဟာပြင်ဈေးကဒီဈေးတဲ့ပုံစံဆိုရင်လေတကယ်လူလို့တော့ထင်ရပါတယ်။ဒါပေမဲ့အနီးကကြည့်ကြည့်တော့မှပဲဒါကကြီးနဲ့သုံးလုံထားတာဖြစ်ပါတယ်။ Hong Kong Bazaar အမှုပညာပြပွဲကိုတော့ March 29ရက်နေ့ကနေ31ရက်နေ့ထိ Hong Kong Convention Center မှာပြသသွားမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်စူးစီးတင်ပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရည်ဆွယ်နေကဥစိတ်တူအောင်မြင်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်ဆိုင်ကန်တာတွေနှာစင်ကြရမှာပါ။လိုင်းဒိုမီတာ25 32 51တိုင်းလက်မီတာ190တို့ကနေနှာစင်နိုင်ပါလိမ့်ရှင်။အခုတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုသားညိုဦးကပြောပြပေးပါဦးမယ်ရှင်။
ဖေဖော်ဝါရီလအတွင်းတုန်းကစပိန်နိုင်ငံမက်ဒရစ်မှာရှိတဲ့သူတို့တန်ယုံဝင်စီခံရတဲ့ပုံမှာစုံစမ်းစစ်ဆေးပြီးဘူးဆိုပြီးတော့မြောက်ကိုရီးယားကတောင်းဆိုပါတယ်။ဒီစီးနှင်းမှုဟာစုစုဝါကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုပြီးတော့မြောက်ကိုရီးယားနိုင်ငံကြေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ကိုအစိုးရပိုင်း KCNA သတင်းမှဖော်ပြပါတယ်။ဖေဖော်ဝါရီလ22ရက်နေ့ကဖြစ်တဲ့အဲ့ဒီဖြစ်ရမှာဆိုရင်စီးနှင်းဝင်ရောက်သူတွေဟာတန်ယုံမှာရှိတဲ့ကွန်ပျူတာတွေနဲ့အချက်လက်တွေကိုယူဆောင်သွားတယ်ဆိုရတယ်။ဒီဖြစ်ရဟာမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းအစိုးရကိုဆန့်ကျင်တဲ့အတိုက်ခံအုပ်စုတစုရဲ့လုပ်ရဖြစ်တယ်လို့သိရပါတယ်။အဲ့ဒီချက်လက်ပစ္စည်းတွေကို FBI American ပြည်သူထောက်လိုင်းပြူတွေကိုလွှဲပြောင်းပြီးခဲ့တဲ့ဆိုတဲ့သတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။တူရကီနိုင်ငံမှာတော့ဒေသဆိုင်ရာရွေးကောက်ပွဲတွေကတနင်္ဂနွေနေ့မှာကျင်းပပါတယ်။မြို့တော်ဝင်တွေ Municipal Council ဝင်တွေနဲ့အခြားဒေသဆိုင်ရာယာရှိတွေကိုရွေးချယ်တဲ့ဒီရွေးကောက်ပွဲကိုတူရကီပြည်သူတွေဒီနေ့မဲပေးကြတာပါ။ဒီသရွေးကောက်ပွဲဆိုပေမဲ့လည်းဒီရွေးကောက်ပွဲဟာတူရကီသမ္မတရီဂျက်ထယက်အာဒူဝန်နဲ့အာနာယတရားမျှတမှုနဲ့ဗိုလ်မျိုးရေးပါတီအတွက်လူလူထောက်ခံမှုကိုစမ်းသပ်တဲ့ပွဲလို့နိုင်ငံရေးလှိလသူတွေကသုံးသပ်နေကြပါတယ်။အမေရိကန်ဆိုအနေနဲ့ဂွန်ဒမာလာ Honduras El Salvador နိုင်ငံတွေကိုပြေးနေတဲ့အထောက်ပံ့တွေရပ်တန့်လို့ရတယ်ဆိုတာကိုအမေရိကန်နိုင်ငံရဲ့ဌာနကစနေနေ့ကတီးပြပြောပါရယ်။မြောက်ပိုင်းသုံးနိုင်ငံအတွက်နိုင်ငံခြားအကူအညီပေးအစီအစဉ်တွေမှာသမ္မတရဲ့ညွှန်ကြားချက်အတိုင်းဗဏ္ဍာရေးအသုံးစရိတ်တွေကိုစီမံဆောင်ရွက်နေပြီးတော့လွှတ်တော်နဲ့ဆက်ဆက်ဆောင်ရွက်သွားမယ်လို့နိုင်ငံခြားရေးဌာနပြောကွင်းရသူကပြောခဲ့ပါရယ်။မြောက်ပိုင်းသုံးနိုင်ငံဆိုတာကဒီအလဲအမေရိကတိုက်မြောက်ပိုင်းသုံးနိုင်ငံဖြစ်တဲ့ El Salvador, Guatemala နဲ့ Honduras ကိုရည်ညွှန်းပြောဆိုတာပါ။ Afghanistan ဒုတိယသမ္မတဒီကမှာအာဖဂန်နစ္စတန်ရဲ့ဒုတိယသမ္မတဖြစ်တဲ့ဗိုလ်ချုပ်ကြီးအက်ဗ်ဒူရာရှစ်ဒိုစတွမ်ဟာစနေနေ့ကသူ့ကိုလုံခြုံမှုတစ်ခုမှာကတ်တီလီလွတ်မြောက်ခဲ့တဲ့နောက်တာလီဘန်တွေကတော့သူဟာသူ့ရဲ့ပြစ်မှတ်တစ်ခုဖြစ်နေဆက်ပြီးတော့ရှိနေတော့မယ်လို့တင်းဦးနေနေမှာကြေညာပြောဆိုပါရယ်
။တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုသားညုံပြောပြသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမတ်ဆူမော်ဖြစ်ပြီးအသံထမ်းအင်ဂျင်နီယာကတော့ဆူဗီယာအယ်ဒီယာဖြစ်ပါရယ်ရှင်။ကျွန်မတို့ည9နာရီတခါထပ်ပြီးထုတ်လွှင့်တဲ့အချိန်မှပြန်ပြီးဆောင်ကြရအောင်ပါ။သောတာရှင်များနဲ့တော့မြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.